ဖေဖော်ဝါရီ၁ရက်နေ့တွေကအာနာသိန်းစစ်အုပ်ချုပ်ရေးကောင်စီကအာနာသိန်းပြည်ဆန္ဒပြမှုတွေဟာနေရာအနှံ့ပေါ်ထွက်လာတာတလားကြော်နေပြီးဖြစ်ပေမဲ့ခုထိအချိန်လျှော့သွားတာမရှိသေးပါဘူး။မနေ့ကတော့ရန်ကုန်မြို့တွင်မြောက်ကလာပမှာစစ်အုပ်ချုပ်ရေးကောင်စီဘက်ကအကြမ်းဖက်ဖြိုခွင်းတာကြောင့်10ဦးထပ်မံတေဆုံးခဲ့ကြရပါတယ်။ဒီကနေ့နေ့လယ်ကစလို့ရန်ကုန်စမ်းကြောင်းမြို့နယ်အပါအဝင်မြောက်တကုံအလုံနဲ့တာမွေမှာငင်းချမ်းစွာဆန္ဒပြနေသူတွေကိုအကြမ်းဖက်ဖြိုခွင်းမှုတွေရှိခဲ့ပါတယ်။အောက်ကြီးမြင့်နိုင်လန်းနဲ့အလုံလန်းမီးပွိုက်မှာစစ်ကား၈စီးနဲ့အချုပ်ကားတွေရှိနေပြီးအတန်ပုံ၃ချက်ထက်မနည်းဖောက်ကာမျက်ရည်ရိုပုံပစ်သွင်းတာတွေနဲ့လူစုခွဲတာတွေလုပ်ခဲ့ပါတယ်။လူလူကိုမိโกပုံးတွေနဲ့အတန်ပုံးတွေပြစ်ခတ်ဖြိုခွဲတာမှာငူဝါလန်အထိဝင်ရောက်ဖြိုခွဲခဲ့တာတွေလည်းရှိခဲ့တယ်လို့ဒေတာကန်တွေကဆိုပါတယ်။အဲ့ဒီနားတဝိုက်ဟာဆန္ဒပြသူခံမှန်းကြီးရာချီစုဝေးခဲ့တဲ့နေရာဖြစ်ပြီးအဲ့ဒီလူစုလူဝေးဆန္ဒပြချိန်မှာအခုလိုဖြိုခွင်းခဲ့တာဖြစ်ပါတယ်။ဖြိုခွင်းမှုတွေရှိခဲ့ပြီးမဲ့ပြင်းထန်ထိခိုက်တာမျိုးတွေမရှိခဲ့ပါဘူး။ဘလို့အခြေအနေပဲကြုံကြုံအာနာရှင်မကြဆုံးတွေ့ညဉ့်ညမ်းစွာဆန္ဒဖော်ထုတ်ဖို့ရည်ရွယ်ထားတယ်လို့ဆန္ဒဖော်ထုတ်နေတဲ့လူငယ်တွေက VOA ကိုပြောပါတယ်
။ကျွန်တော်တို့နဲ့တွေ့သူတွေရောကျွန်တော်တို့အများကြီးငယ်တဲ့လူများစနစ်သုံးနေလောက်ငယ်တဲ့လူဆိုအခုမှ၁၇နှစ်ပြည့်ပြီကတည်းကကြော်တဲ့သူအဲ့လိုလူတွေတွေ့ရတယ်ဆိုရင်ကျွန်တော်တို့မကြောက်ဘူးခင်ဗျာ။ပို့ပြီးတော့စိတ်ထဲမှာခံပြင်းနေတယ်ဗျာ။ဘာမှလည်းမလုပ်နိုင်ဘူး။အခုမှသူတို့လည်းလက်နဲ့ပဲပြီးတော့ကိုကအကြမ်းဖက်ရင်လည်းနိုင်ငံတကာဘယ်လိုပြောမလဲကျွန်တော်တို့ကအကြံပြဖတ်လို့ကသူတို့ကအဲ့လိုကျွန်တော်တို့ဖိချိတ်တော့ချုပ်ကန်ရတာပါအဲ့လိုလေကျွန်တော်တို့ကခံရမှာကြာခုချင်ကျွန်တော်တို့ဘက်ကယူရအချုံရဖြစ်နေဦးမှာကျွန်တော်တို့ဘက်ကကျွန်တော်သူတို့ဘက်ကတနက်နေ့တိုက်တဲ့အတွက်ကျွန်တော်တို့ဘက်ကကျွန်တော်ဖြစ်နေတာကျွန်တော်စိတ်တက်နေပဲတိုက်ရမှာဆိုပြန်တိုက်ဆုံနေတာအဲ့တော့ကျွန်တော်မှမဟုတ်ပါဘူးအဲ့လူငယ်အကုန်လုံးကြောက်ပဲနဲ့ကျွန်တော်တို့ဘလောက်ပဲကြာဆုံးသွားတဲ့ဒီမှာကျွန်တော်တို့ဇာနာမဖြစ်ဘူးအဲ့တော့ကျွန်တော်သူတို့မြင်နေဖြစ်တယ်မြင်နေဖြစ်တယ်ကျွန်တော်ကဆက်ပြီးတိုက်သွားတယ်တိုက်ပြီးတော့ကျွန်တော်လမ်းပို့ထွက်တယ်အကြောက်ဘူ
းနောက်ထပ်လူစုခွဲခံရတဲ့နေရာကတော့မြောက်တကုံဘက်ပါတွေးကြော်တန်တွေနဲ့ငင်းကြမ်းစွာဆန္ဒပြသူတွေဟာ35ရက်ကွက်34ရက်ကွက်အတင်းဝင်နဲ့ကြောင်းလန်းတဝိုက်မှာစုယုံဆန္ဒဖော်ထုတ်နေကြတာပါအာနာပိုင်းလက်နက်ကင်တွေကအဲ့ဒီနေရာအနီးတဝိုက်ကိုနေလေပိုင်းလောက်ကမျက်ရည်ရိုပုံအတံပုံးတွေနဲ့လူစုခွဲခဲ့ပြီးပြည်သူတွေကာယံထားတာကိုလည်းဖျက်ဆီးရှင်းလင်းတာတွေလုပ်ခဲ့ပါတယ်အဲ့လိုလုတ်ခဲ့တဲ့အပြင်ရက်ကွက်တေတဲ့ ठी ဝင်ရောက်ကရှာဖွေတာတွေလုတ်ခဲ့တယ်လို့အဲ့ဒီနေရာမှာကိုရင်ကြုံတွေ့သူတဦးကပြောပါတယ
်ကျွန်တော်တို့ကဒါကျွန်တော်တို့အတောင်ထဲလောက်ပဲရက်ကျင်နေပြည့်နေတဲ့ဘလောက်ကြကြကျွန်တော်တို့ကကျွန်တော်နိုင်ငံကကျွန်တော်တို့ဆွေးနွေးလုပ်တဲ့နေရာကိုဆက်လုပ်သွားမှာပဲဆက်ပြီးတော့လမ်းဆက်တော့ဆက်ပြီးတော့ညီညွတ်ကဆန္ဒပြနေမှာပဲကျွန်တော်တို့ကဒါမှမဟုတ်ကျွန်တော်အကြမ်းဖက်ကိုဖြစ်နေတော့လေမတတ်နိုင်ဘူးကျွန်တော်တို့ဒီတော့ဒီလိုအောင်ရက်ကျွန်တော်တို့ဆက်လက်ထိုက်သွားလို့မှာပါ
စံကြောင်မြို့နယ်ထဲမှာလည်းတပိတ်ကိုဖြိုခွဲတာတွေရှိသလိုအာနာရှင်စန့်ကျင်ရေးကိုပုံစံမျိုးစုံတုံးဖော်ထုတ်တာတွေလည်းရှိပါတယ်။ထမိန်တန်းစင်ကလမ်းထဲကိုအာနာပိုင်တွေမဝင်နိုင်အောင်တားဆီးတာတွေလုပ်တာမျိုးတွေရှိခဲ့တယ်လို့အဲ့ဒီနေရာကိုရောက်နေတဲ့ VOA သတင်းတောက်အက္ကနုံကပြောပါတယ်
။အာဒီနေ့စန်းချောင်းရဲ့အခြေအနေကဒီကျွန်းတော်လမ်းဘက်မှာဒီမနက်ပိုင်းကဖြိုခွဲလိုက်တဲ့အတံပေါင်းမြေကြီးရိုးပေါင်းအဲ့ဒါဟိုပြစ်ခတ်ဖြိုခွဲလိုက်တယ်။ကျွန်းတော်လမ်းပေါ်မှာပေါ့နော်ကျွန်းတော်လမ်းပေါ်တဲ့ကြောင့်မှဒီဆန္ဒပြတဲ့သူတွေရှိတယ်သူတို့ဆက်ပြီးတော့ဆန္ဒပြနေကြတယ်တိုင်းဒေသတော်များလည်းပါတယ်ပေါ့နော်အာနောက်ပြီးတော့သူတို့ဒီခံတပ်တွေအစစ်စစ်ခံထားတာတွေ့ရတယ်ဟိုရဲတွေစစ်သားတွေအလွယ်တကူဝင်ရောက်နိုင်အောင်သူတို့ကာကွယ်ထားတာတွေ့ရတယ်ထမိုင်တန်းတွေလှမ်းထားတာလည်းတွေ့ရတာပေါ့နော်ဟိုဒီကျွန်းတော်လမ်းပေါ်မှာပေါ့အဲ့ဟာကစစ်တပ်တွေကဟိုဖြိုခွဲပေါ့အတိဆောက်ဆိုင်နေရလည်းတွေ့ရတယ
်တာမွေပညာတလလမ်းတလျှောက်အောပါလမ်းတရားလမ်း146လမ်း145လမ်းတွေမှာပါမျက်ရည်ရိုဘုံတွေပစ်ခတ်ဖြိုခွဲတာတွေအပြင်အိမ်တွေပေါ်အထိပါပစ်ခတ်တာတွေရှိခဲ့ပါတယ်။အဲ့ဒီနေရာတွေအကုန်လုံးကိုစစ်နယ်ရဲအင်အား300နီးပါးလောက်ကဝင်ရောက်ခဲ့တယ်လို့မြို့ကန်တွေကပြောပါတယ်။ထိခိုက်မှုအခြေအနေတွေကိုတော့မသိရသေးပါဘူး။ရန်ကုန်မြို့နေရာအနှံ့မှာတော့ဆန္ဒပြသူတွေကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကအကြမ်းဖက်ပစ်ခတ်နှိမ်နှင်းလို့တွေးမြေကြတဲ့အထိဖြစ်ခဲ့ရပေမဲ့ဒီကနေ့မှာနေရာတော်တော်များများမှာလူငယ်တွေဟာဆန္ဒဖော်ထုတ်နေတာတွေရှိနေသေးဖြစ်ပါရဲ့ရှင်။